တော်ရှိမြက်ကမြဒေါ်လာငွေတန်ပေါင်းများစွာတန်ဖိုးရှိတဲ့မြန်မာကျွန်းတဲ့ကုန်သွယ်မှုကြောင့်ရာဇဝတ်မှုထိပ်ပိုင်းအနာပိုင်းအဆင့်အဂတိလက်ဆောင်မှုတွေနဲ့အတူလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ပြည်ပခန့်တွေဆက်လက်ပြီးတော့ဖြစ်ပေါ်နေတာဟာနှစ်ပေါင်း30လောက်ကြာမြင့်လာပြီလို့လန်ဒန်အခြေစိုက်တဘာဝပတ်ဝန်းကျင်စုံစမ်းမှုအဖွဲ့ကပြီးခဲ့တဲ့မတ်လကုန်ပိုင်းကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ်နှစ်နှစ်ကြာရှုပ်ပဲစုံစမ်းပြီးထုတ်ပြန်ခဲ့တာလို့သိရပါတယ်အဲ့ဒီအဖွဲ့ရဲ့အဂတိလက်ဆောင်သောနိုင်ငံတော်မြန်မာနိုင်ငံကခိုးယူခံနေရသောကမ္ဘာကျွန်းတဲ့ကုန်သွယ်ရေးနောက်ခံမှာထိပ်ပိုင်းအဆင့်တွေပုံမှန်ပါဝင်မှုဆိုတဲ့အစိုးရခန်းစာမှာနိုင်ငံကြီးမတည်ငြိမ်မှုနဲ့စီးပွားရေးအကျပ်တဲကြောင့်မြန်မာနိုင်ငံမှာတည်တော်ဥပဒေလိုက်နာဖို့အရေးယူဆောင်ရွက်မှုတွေမအောင်မမြင်ဖြစ်နေရကြောင်းမြန်မာစစ်တပ်နဲ့ရဲဌာနဟာတရားမဝင်တည်ထွက်မှုကနေပြီးတော့ငွေကြီးအမြောက်အများရရှိနေတာလူတိုင်းအသိဖြစ်နေပြီးအနည်းစုသာဥပဒေအရအရေးယူခံခဲ့ရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။တကယ်တော့အဲ့ဒီဥရောပဥပဒေတွေဟာနိုင်ငံတကာနိုင်ငံကသာရည်ရွယ်တာမဟုတ်ပါဘူး။ဥရောပသမဂ္ဂရဲ့တည်ဥပဒေဟာတည်ထွက်တဲ့နိုင်ငံတွေမှာတည်တော်ဆိုင်ရာစီမံအုပ်ချုပ်မှုနဲ့တရားဝင်မှုရှိတဲ့တည်ထွက်မှုကိုအဓိပ္ပာယ်ဖွင့်ဆိုတဲ့နေရာမှာတက်ဆိုင်တဲ့သူအလုံးအတွက်စဉ်စားထက်တွက်ပြီးတော့ဆောင်ရွက်ဖို့ဖြစ်ပြီးမြန်မာနိုင်ငံကသာတည်ထံပြတ်မှတ်ထားတာမဟုတ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကအခရီးလက်စားမှုနဲ့ပြုပြင်ပြောင်းလဲမှုတွေကိုအလေးမထားဘဲမျက်နှာလွှဲထားတဲ့နိုင်ငံကတော့အင်းဒီချင်းတရုတ်နိုင်ငံဖြစ်ပါတယ်တဲ့။တရုတ်ပြည်ဟာကမ္ဘာပေါ်မှာတရားမဝင်သစ်တွေကိုအများဆုံးဝယ်ယူတဲ့နိုင်ငံဖြစ်ပြီးအဲ့ဒီတရားမဝင်သစ်ဝယ်ယူမှုကိုလည်းဥပဒေနဲ့တားမြစ်မှုမရှိသေးတဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရခန်းစာကဖော်ပြပါတယ်။ပြီးခဲ့တဲ့2014ခုနှစ်ကတော့မြန်မာနိုင်ငံမှာတရားမဝင်သစ်ခုမှုနဲ့တရုတ်ပြည်တဲကိုတရားမဝင်သစ်တွေဝင်ရောက်နေတာကိုခံတားဖို့အတွက်သစ်ကိုလုံလိုက်တင်ဖို့နေတာကိုပြည်ပင်နဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်2016နဲ့2019ခုနှစ်တွေမှာနိုင်ငံတော်သစ်ခုခွင့်ကိုတားမြစ်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတော့နေဆက်ကနေပြီးတော့တဆင့်တရားမဝင်သစ်တွေဆက်လက်ပြီးတော့ဝင်ရောက်နေတာကြောင့်အကျိုးအမြတ်ဆက်လက်ပြီးတော့ရရှိခဲ့တယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်။2009နဲ့2019ခုနှစ်တွေအတွင်းမြန်မာပြည်ကနေပြီးတော့တရုတ်နိုင်ငံကိုနေဆက်ကနေပြီးတစ်လုံးနဲ့ခွဲသားအဖြစ်ဝင်ရောက်ခဲ့တဲ့တစ်လူရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ30,000တောင်ရှိတယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတစ်အများစုဟာတရားမဝင်မှုခိုးတစ်တွေဖြစ်ပါတယ်တဲ့။မြန်မာနိုင်ငံရဲ့အခရီးလက်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အခရီးလက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကခုလိုပြောပါတယ်
။ကျွန်တော်တို့ကဒီအခရီးလက်ဆောင်မှုဆိုတာဟာတတိုင်းပြည်လုံးမှာဖြစ်ပေါ်နေတဲ့ကင်ဆာတပွဲကူးစက်ပြန့်နှံ့နေတဲ့ယောဂါဇိုးကြီးလို့ကျွန်တော်တို့ကဒီတိုင်းခံယူတယ်ဒီယောဂါဇိုးကြီးကိုကျွန်တော်တို့ကကုသပေးနေတာပဲအဲ့တော့ကုသပေးနေတာဖြစ်တဲ့အတွက်ဘယ်နေရာကအဆိုးဆုံးဖြစ်နေသလဲဆိုးတဲ့နေရာကျွန်တော်တို့ကုသနေတာပဲတိုင်ကြမ်းမှုများတဲ့နေရာကယောဂါဆိုးတဲ့နေရာပေါ့ဗျာအဲ့ဒီနေရာကျွန်တော်တို့ကပို့ပြီးတော့အေးအေးယူဆောင်ပေးနေရတာပါပဲ
ဒါအပြင်မြန်မာနိုင်ငံတွင်းကအခက်တီလက်စားမှုတွေကိုတိုက်ဖြတ်ချိန်မုံနေရတဲ့လက်ရှိအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့လည်းဥုံကြီးကအခုလိုဆိုပါတယ
်လောလောဆယ်ကျွန်တော်တို့ကော်မရှင်နေနဲ့ဒီအခရီးလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းလုပ်နေရတာဟာလက်ရှိလုပ်နေရတဲ့လုပ်ငန်းစဉ်နဲ့အလုပ်ပမာဏနဲ့ပေါ့နော်တော်တော်လေးအလှမ်းမီအောင်ဒီဥစ္စာကိုတော့ကျွန်တော်တို့ကနေအင်တိုက်အားတိုက်အဲလုပ်နေတဲ့အချိန်မှာပဲကြံတဲ့လူတွေကသူ့ဌာနနဲ့သူပေါ့နော်ဝန်ကြီးဌာနတွေမှာ CPU ဖွဲ့စည်းတယ်ပညာပေါ့နော်ပါစီကဝေးဖွဲ့တွေဖွဲ့စည်းထားတယ်ကို့ဖွဲ့စည်းနဲ့ကိုလုံနေကြတဲ့အပိုင်းတွေလည်းရှိကြပါတယ်အဲ့တော့အဲ့ဒါတွေကလည်းတဖြည်းဖြည်းတိုးတက်လာအောင်လုံသွားမယ်ဆိုရင်တဖြည်းဖြည်းနဲ့အကုန်လုံးပါလာမယ်လို့တနေ့ကျရင်ပါလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်တို့ရဲ့အရေးဆောင်ရွက်မှုဆိုတာတစုံတစ်ခုအရေးယူဆောင်ရွက်လိုက်ပြီးဆိုတာနဲ့စိတ်ပိုင်းတစ်ခုမှာအာသာချက်ဖြစ်သွားသလိုစိတ်ပိုင်းတစ်ခုမှာလည်းအာနှဲချက်ဖြစ်သွားနိုင်တာပေါ့အဲ့လိုဖြစ်သွားတဲ့အခါမှာအာနှဲချက်ဖြစ်သွားတဲ့စိတ်ပိုင်းကတော့မကျေနပ်တာမလိုလားတာဖြစ်နိုင်တာပေါ့ဒါတဘာဝပါပဲဒါပေမဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုတာဟာတကဘာလုံးဆိုင်ရာအခြေခံထားမဲ့မူဝါဒဖြစ်ပါတယ
်မြန်မာနိုင်ငံကအစ်တွေကိုနိုင်ငံတကာဈေးကွက်ကိုစတင်ပြီးတော့ရောင်းချခဲ့တဲ့1989ခုနှစ်ကနေပြီးတော့အခုချိန်ထိအကျိုးအမြတ်ရရှိနေတာမှာအာဏာကိုဆက်လက်ပြီးတော့စောင့်ကြဉ်ထားဆဲဖြစ်တဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တယ်လို့အစိုးရခန်းစားကဖော်ပြပါကြောင်းတင်ပြအပ်ပါတယ်ခင်ဗျာ